ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုဟန်တားဖို့မြန်မာနိုင်ငံနဲ့နေဆက်ဝင်ထွက်တွေအားလုံးကိုပိတ်ထားဖို့အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မိုးရွှင်မြို့စားသုံးသူများတင်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးတဲ့အကြောင်းသတင်းထုတ်ပြန်ထားပေမဲ့တရုတ်နိုင်ငံသားအများအပြားဝင်ထွက်သွားလာနေတဲ့အကြောင်းမြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေဟာတန်တရားဖြစ်စရာကောင်းတဲ့အကြောင်းလဲစနေနေ့ကသတင်းစာရှင်းလင်းပွဲမှာမိုးရွှင်မြို့စားသုံးသူများအသင်းရဲ့ဥက္ကဋ္ဌတီဆက်ဘွားဟောက်ကိုကပီဒေသခံတရင်းတွေမှာဖော်ပြနေကြတာပါမန်မောင်1400လောက်နေဆန်ချင်းထိစပ်နေတဲ့တရုတ်နဲ့မြန်မာနိုင်ငံကြားလူနဲ့ကုန်စည်တွေအဆက်မပြတ်ဝင်သွားလာနေတဲ့အတွက်ကူးစက်မှုမရှိဘူးဆိုတာမဖြစ်နိုင်ဘူးဆိုပြီးတော့လည်းပြောဆိုသွားတာပါမနီပူရာပြည်နယ်ကျန်းမာရေးဌာနကမော်ရင်းမြို့မှာရှိတဲ့အိန္ဒိယမြန်မာနေဆက်ကိတ်အမှတ်1နဲ့နှစ်မှာယောဂလက္ခဏာစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေပေါ်ချီချူးစကားပြောခဲ့ပေမဲ့လည်းတရားဝင်ရောတရားမဝင်မှကျန်နေရာတွေကဝင်ရောက်နေရာတွေရှိရကြောင်းထိ ंछ ုပ်ဖို့လည်းအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံကျန်းမာရေးတာဝန်ရှိသူတွေကတော့စနေနေ့ထိမြန်မာနိုင်ငံမှာဆစ်ဆေးခဲ့သူတွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားတာပါမကြာသေးခင်တုန်းကစောင့်ကြည့်ဆစ်ဆေးနေတော့သေဆုံးသွားသူနှုတ်ပါဝင်ကျန်းလူနာတွေကိုဓာတ်ခွဲဆန့်သက်ဆစ်ဆေးရမှာလဲဗိုင်းရပ်စ်ပိုကူးစက်မှုမရှိတဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေက VOA ကိုပြောထားပါတယ်